ိတ်ခံတဲ့ဗလီကျောင်းတွေအစ္စလမ်စာပေသင်ကြားရေးကျောင်းတွေဟာ2012ဘာသာရေးဆိုင်ရာပြိပခါတွေနောက်ပိုင်းမှာအပိတ်ပင်ခံရတာဖြစ်ပါတယ်။မန္တလေးတိုင်းဒေသကြီးမှာအများဆုံးဖြစ်ပြီးအထူးသဖြင့်မိထီလာနဲ့ရမဲသင်းမြို့တွေကဗလီတွေပါဝင်ပါတယ်။အခုလိုဗလီကျောင်းတွေပြန်ဖွင့်လနိုင်ရေးလှုပ်ရှားမှုနဲ့ပတ်သက်ပြီးအစ္စလမ်သာသနာရေးကောင်စီကဥက္ကဋ္ဌရွှေပြောတာက
ကျွန်တော်တို့အမြင်ကတော့ဒီဗလီကျောင်းတော်တွေကငကူတဲ့ကွာမလိုအပ်ခဲ့နဲ့ပြိတ်ထားတာပေါ့နော်။အော်အခုလေအဲ့ဒီအေဂျင့်နေတဲ့အခြေအနေမှာပြန်ဖွင့်ပေးဖို့ရည်ရည်တော့လိုတာပေါ့အဲ့ဒီဒါမှရှိရသူဒီကိုတိကိုတွေ့အခက်အခဲအရန်ပေါ်တယ်ကျွန်တော်တို့စံပါတာရေးဖွဲ့ကြီးနေတယ်အချင်းချင်းတောင်းဆိုရယ်စာနဲ့လည်းရေးပြီးတောင်းဆိုရယ်ကျွန်တော်တို့တွေ့အခက်အခဲအများကြီးပေါ်နေတာရည်ရည်သိစားလာပဲ
အခုလိုဗလီဝဲကျောင်းတွေပြန်ဖွင့်နိုင်ရေးလှုပ်ရှားမှုနဲ့ပတ်သက်ပြီး NLD ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ပြောတာက
ဒီဘီကျောင်းနဲ့ပြန်ဖွင့်ပေးဖို့ကိစ္စဟာအစိုးရအဓိကတောင်းရှိတယ်ဆိုတာမှတ်ပါတယ်ခင်ဗျာဆိုတော့တောင်းရှိတဲ့လေရောက်လေလက်ရှိတော့မြန်မာနိုင်ငံရဲ့လုံခြုံရေးချင်းနေတော့နောက်ပြီးတော့ဒီဘာသာတရားများအကြမ်းမှဖြစ်နေတဲ့ပြိပခာချင်းနေဒီအလုံးကိုချင်းရင်ပြီးတော့တင်းညော်တဲ့သုံးချက်ချက်ကိုချမယ်လို့ကျွန်တော်မျှော်လင့်ပါတယ်ဒါပေမဲ့အလုံးတစ်ပြိုင်နက်တည်းဖွင့်ပေးဖို့တော့အဲ့လိုမျိုးကြည့်ရတော့ကျန်တဲ့လူလမ်းနေလို့ကျွန်တော်ထင်ပါတယ
်ဒေါက်တာမျိုးညွန့်ပြောသွားတာပါဗလီကျောင်းတွေပြန်ဖွင့်နိုင်ရေးလှုပ်ရှားမှုနဲ့ပတ်သက်ပြီးကချင်အမျိုးသားအတိုင်ပင်ခံအဖွဲ့ဝင်ဦးတန်ခွန်းကတော့ KBC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆမ်အမေရိကန်သမ္မတနဲ့တွေ့ဆုံခဲ့စဉ်ပြောကြားချက်တွေရဲ့နောက်ဆက်တွဲရလဒ်ဖြစ်တယ်လို့ပြောပါတယ
်ဆရာကြီးဒေါက်တာကလမ်ဆမ်ဆမ်အနေနဲ့ဒီ religion freedom မဖြစ်ဘူးဆိုတဲ့ပြောဆိုချက်ပေါ်ဒီလိုပြောဆိုမှုရဲ့ဒီရလတ်တစ်ခုလို့လည်းဟိုပြောလို့ရမယ်ထင်ပါတယ
်ဒေါက်တာကလမ်ဆမ်ဆန်ကအမေရိကန်သမ္မတကိုမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်မရှိတဲ့အခြေအနေတွေကိုတင်ပြခဲ့တာပါအဲဒီနောက်ပိုင်းမှာဒေါက်တာကလမ်ဆမ်ဆန်ကိုအရေးကြီးဖို့အစီအစဉ်လုပ်ခဲ့ပြီးနောက်ပိုင်းမှာပြန်လည်ဖြေလျှော့ပေးခဲ့ပါတယ်အဲဒီနောက်မှာတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ဘာသာရေးဆိုင်ရာခေါင်းဆောင်တွေနဲ့တွေ့ဆုံပွဲဘာသာရေးဆိုင်ရာအဆောက်အဦတွေကိုတွားရောက်လှူဒါန်းခဲ့တာတွေတွေ့မြင်ရပါတယ်မန္တလေးမြို့ညဝီမင်းကြီးကျောင်းတိုက်ဆရာတော်အရှင်အရိယဝန္တဘီဝန္တမင်ကြားတာက
သူလုံးပြင်းလာတခုကိုလုံးရရောက်တယ်လို့ပြောရမှာပေါ့နော်ဟိုတခုရှိတာပေါ့ဗျာစိုးစိုးတော့ကဒီလိုဟာတွေလုတ်ခဲ့ရင်တော့ဟိုသူ့အနေနဲ့တော်တော်ချီးကျူးစရာအနေထားမျိုးဖြစ်မှာပေါ့နော်အခုကျတော့သူအားကိုးတဲ့ဘာဘာသာဂရုကြီးကလည်းကျိုလဲသွားသူ့ရဲ့ဗုဒ္ဓဘာသာပြည့်မှုဟာမမန်ကန်ကန်ရှိရလားလို့မေးစရာဖြစ်သွားတာပေါ့နော်အဲအတုံးချကိုးခွေကျင်တာလားဒီလိုဆိုတော့မွတ်စလင်တွေဘာတွေဖွင့်ရင်းရလဲပဲအတုံးချတဲ့သဘောလားသူကျိုးမြတ်ရှောက်မှုဖွင့်ပေးရတာလားဆိုတာဒီဖြစ်ကုန်တာပေါ့ဗျာဒီလိုဖွင့်ပေးရတယ်ဆိုတော့ဒါဘုန်းကြီးကကျိုးစွာတဲ့ဝမ်းမြောက်ရမှာပေါ့နော
်တချို့တုံးသက်သူတွေကတော့အခုကိစ္စဟာ NLD အစိုးရကိုစိုးရိမ်နေတဲ့ပြည်သူတွေနဲ့ထိတ်တိုက်တွေ့အောင်ဆောင်ရွက်ပေးလိုက်ခြင်းဖြစ်တယ်လို့ဝေဖန်မှုတွေလည်းရှိပါတယ်ဒီ30ချက်တွေနဲ့ပတ်သက်ပြီ
းဟိုကျွန်တော်တို့ကတော့ဖွဲ့စည်းတစ်ခုတုံ့ပြန်ကိုတော့ကျွန်တော်တို့အကြည့်မတင်လို့ပါဘူး။တောင်းရှိတဲ့ဆိုတာအဖွဲ့ကြီးတော့အကြောင်းအရာအကုန်လုံးကိုထည့်သွင်းစဉ်းစားပြီးတော့လက်ရှိကာလနဲ့ပြင်ရုံဆုံးဖြစ်တဲ့30ချက်ကိုစာမှတ်လိုက်မယ်လို့ပဲကျွန်တော်ပြောနိုင်ပါ
တယ်။ NLD ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ပြောပြသွားတာပါ။အခုလိုအစ္စလမ်ဘာသာဝိပုကျောင်းများပြန်လည်ဖွင့်လျက်လှုပ်ရှားမှုတွေပေါ်ပေါက်လာပြီးနောက်ခရစ်ယာန်ဘာသာရေးဆိုင်ရာအပိတ်ပင်ခံရတာတွေအတွက်လည်းပြန်လည်ဖွင့်လှစ်ပေးဖို့တောင်းဆိုမှုတွေရှိလာနိုင်တယ်လို့သုံးသပ်နေကြပါတယ်ခင်ဗျာ။